ရုတ်နိုင်ငံဘီဂျင်းမြို့တော်မှာအစားအသောက်လက်ကားစီးတစ်ခုကနေကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတာကိုထိန်းချုပ်ဖို့ဒီကနေ့ပဲလေယာဉ်ခီးစဉ်၃ပုံ၂ပုံလောက်ကိုရပ်ဆိုင်းလိုက်တယ်လို့ကြောင်းတွေကလည်းပိတ်ထားလိုက်ပါတယ်။ဘီဂျင်းမြို့တော်မှာယောဂကူးစက်သူ31ယောက်ကိုလည်းဒီနေ့ပဲထပ်မံတည်ပြုလိုက်တာပါ။ယောဂကူးစက်မှုတွေကိုထိန်းချုပ်နိုင်ပြီဖြစ်ကြောင်းကြေညာခဲ့ပြီးနောက်မှာပဲဒုတိယအကြိမ်ကူးစက်မှုတွေကျောင်းမှာကိုစိုးရိမ်နေတဲ့အတွက်လည်းအာဏာပိုင်တွေကမြို့ကန်တွေကိုခီးမသွားကြဖို့တိုက်တွန်းထားပါတယ်။လက်ကားစီးကနေတကြပြန်ကူးစက်မှုတွေကိုထိန်းချုပ်ဖို့ထောင်နဲ့ချီတဲ့လူတွေကိုယောဂပိုးရှိမရှိစစ်ဆေးနေတယ်လို့မြို့ရင်းကရက်ကွက်ပေါင်း30လောက်ကိုလည်းအသွားအလာတွေကန့်သတ်ထားစီထားပါတယ်။ဘီဂျင်းမြို့တော်မှာရှိတဲ့အထက်လေဆိပ်တွေကနေအဝင်ထွက်80ရာခိုင်နှုန်းနီးပါးလောက်ရှိတဲ့လေယာဉ်ခီးစဉ်ပေါင်း1255ခုကိုဒီကနေ့နဲ့မှပဲရပ်ဆိုင်းလိုက်ကြောင်းလည်းနိုင်ငံပိုင်သတင်းမှာဖော်ပြခဲ့တာပါ။တကြပြန်ကူးစက်မှုကြောင့်အလဲလက်နဲ့အမြင့်ဆုံးကူးစက်မှုအန္တရာယ်ရှိနေတဲ့နေရာတွေဖြစ်သတ်မှတ်ထားတဲ့နေမျိုးကမျိုးကန်တွေခီးမသွားကြဖို့အာဏာပိုင်တွေတားမြစ်ထားသလိုတခြားနေမျိုးကမျိုးကန်တွေခီးသွားမယ်ဆိုရင်လည်းစစ်စစ်ခံမှုညွှန်ကြားထားပါတယ်။ဘီဂျင်းမြို့တော်ကဈေးဆက်တစ်ခုကိုပိတ်ထားသလိုထောင်နဲ့ချီတဲ့အစားအသောက်နဲ့ဖျော်ရည်မကလုပ်ငန်းတွေကိုလည်းပိုးတန့်စင်ရှင်းလင်းနေပါတယ်။လွန်ခဲ့တဲ့6ရက်အတွင်းဘီဂျင်းမြို့တော်မှာကူးစက်သူ139ယောက်ကိုလည်းအတည်ပြုထားပါတယ်။ဒီနေ့ငါမကိုဗစ် -19 ရောဂါကြောင့်သေဆုံးသူ4634ယောက်ပါဝင်ကူးစက်သူ8300ကျော်ရှိကြောင်းလည်းအတည်ပြုထားပါတယ်။